နာဂက်မုန်တိုင်းတင်တဲ့အေယာဝတီတိုင်းကတချို့နေရာတွေမှာမုန်တိုင်းတန်ခံနိုင်မဲ့အဆောက်အုံတွေကိုပုဂ္ဂလိကဆောက်လုပ်ရေးကုမ္ပဏီတွေကစတင်ဆောက်လုပ်နေပြီလို့သိရပါတယ်။ Max မြန်မာဆောက်လုပ်ရေးကုမ္ပဏီကလက်ဗုဒ္ဓမြို့နယ်ပြင်စလူမြို့မှာအဲ့ဒီမုန်တိုင်းတန်ခံနိုင်မဲ့အဆောက်အုံနှစ်ခုတည်ဆောက်မှာဖြစ်ပြီးမြန်နိုးသူကုမ္ပဏီကတော့လက်ဗုဒ္ဓမြို့နယ်တစ်ပုတ်ကျေးရွာမှာတည်ဆောက်မှာဖြစ်ပါတယ်။ဒါ့အပြင်ဒေဒီယဲနဲ့ကွန်ညံကုန်မြို့နယ်ဘက်တွေမှာလည်းအခြားအဖွဲ့အစည်းတွေကတည်ဆောက်မယ်လို့သိရပါတယ်။ဒီကုမ္ပဏီတွေတည်ဆောက်နေတဲ့အခြေအနေဘယ်လိုရှိပါသလဲ။ပြီးတော့ဘယ်လောက်ကြာမှာပါလဲ။ Max မြန်မာဆောက်လုပ်ရေးကုမ္ပဏီရဲ့တာဝန်ရှိသူတဦးပြောပြတာကတော့ဒီလိုပါ
။ကျွန်တော်တို့ကပြင်စလူ project ကဆိုတော့2009ခုလုံနိုင်တဲ့အဲဆိုင်ကလုန်းချက်တာနှလုံးပေါ့။မွန်တိုင်းတန်ဆန်နိုင်တဲ့အစအုပ်အဲ့လိုမျိုးဒီမှာဆောက်လုပ်ဖို့စီမံကိန်းချတယ်။ပြင်စလူမျိုးရဲ့အဲမှာတစ်လုံး၊ပြင်စလူမျိုးရဲ့အပြင်မှာတစ်လုံးပေါ့။နေနဲ့စိတ်မဝေးတဲ့နေရာပေါ့။သုံးရခမဆုံးကြကုန်မှာကျွန်တော်တို့ကအပေါ်နှစ်ထပ်မှာဒါလူခိုးလုံနိုင်တဲ့အထက်ပေါ့။အောက်ထပ်ကရေသေးရေလာဝင်ထွက်သွားလာနိုင်တဲ့အထက်ပေါ့။အောက်မှာဟောလို့ဖွင့်မိထားတယ်ခင်ဗျ။ဟိုပစ္စည်းတွေယူမှုလည်းရမ်းခက်ခဲတဲ့နေရာဒေသကြီးဆိုတော့ဒီကောင်ကကျွန်တော်သိခံမှန်းလို့မရဘူး။နေဆုံးတော့မကြောက်ဘူးဆိုတနေ့ခွဲနှစ်နေ့လောက်တော့ကြောက်မယ်ခင်ဗျ
။မုံတိုင်းမဖြစ်ခင်ဒီအဆောက်အုံကိုဘသူအတွက်ဒါမှမဟုတ်ဘယ်အဖွဲ့အစည်းအတွက်အသုံးပြုမှာလဲခင်ဗျာ
။ဆိုင်ကုန်းချက်လာပြီးတဲ့အခါကျတော့ဒီဌာနဆိုင်ရာယုံတွေကိုဆိုင်ကုန်းချက်လာပေါ်မှာပြန်ဖွင့်မယ်ခင်ဗျ။ကနေဖွဲ့ပြီးအပေါ်မှာကျွန်တော်တို့ရုံးပြန်ဖွင့်မယ်ပြည်ရင်းသားရမြေစရင်လျှက်စစ်တိမွေးကုလို့ဆွေရေးပြန်ဆက်ပြီးလို့တင်သူတို့ပေးထားတဲ့လက်ရှိယာယီရုံးတွေကအိမ်တန်းပြန်ဖြစ်သွားမယ်ခင်ဗျဒီဝင်တိုင်းအိမ်ပေါ့
စောစောကပြောရတဲ့ Max မြန်မာဆောက်လုပ်ရေးကုမ္ပဏီရဲ့တာဝန်ရှိသူတဦးပါမုံတိုင်းတဲ့ဒေတာမှာဒီကုမ္ပဏီတွေကအခုလိုလုတ်ပိုင်ခွင့်ရနေတာဘာကြောင့်လဲဒါကတော့ပုဂ္ဂလိကစေနာဝန်ထမ်းတဦးကအခုလိုထင်မြင်ယူဆပါတယ်
အဲဘယ်လိုမျိုးလုပ်ပိုင်ခွင့်ရလဲဆိုတော့သူတို့ကတော့ငကိုတဲ့ကအစိုးရနဲ့တွဲလုပ်နေတဲ့လူတွေကိုဒီလုပ်ငန်းရှင်တွေဆိုတော့ကုမ္ပဏီကြီးကြီးဆိုလို့ရှိရင်များဒါကဟို Maxim မာတို့ဘာလို့ Asia War တို့ဘာလို့ဆိုလို့ရှိရင်ကဒီကုမ္ပဏီကြီးတွေအကုန်လုံးပါပဲဒီတော်တာဝန်ဟုန်ပန်းတို့ဘာလို့ပေါ့နော်ဒီ Nagit ဖြစ်ကလေးကသူကသူ့ region နဲ့သူခွဲပြီးတစ်ခါတည်းတာဝန်ပေးလိုက်တာလေဟိုဟာကွန်ညံကုန်းဆိုရင်ဘယ်ကုမ္ပဏီ Tondi ဆိုရင်ဘယ်ကုမ္ပဏီဒီလိုမျိုးပေါ့ဒီမှာသူတို့ဘာသူတို့ဒီအပေးယူကိစ္စကိုငွေကြေးကိစ္စကိုသူတို့ဘလို့အကန့်နဲ့ဘလို့ရှင်းညာလဲတော့ကျွန်တော်လည်းနားမလဲဘူးတော်တယ်နားလည်တာတော့အဲ့တိုင်းတာပဲရှိတယ်။အာစီဆောက်ဦးဆောင်မင်းကြီးလွတ်အောင်နည်းနည်းဖက်မြင့်မြင့်ဆောက်မယ်ဒီလောက်ပဲဖြစ်မှာပါဟုတ်လို့ဟိုနိုင်ငံတကာအစံချိန်နဲ့တော့ဖြစ်မယ်လို့မထင်ပါဘူးကျွန်တော်ကတော့သူဒါကတော့အကျိုးစီးပွားအတွက်ဒါစီးပွားရေးလုပ်နေတဲ့ဖွဲ့စည်းတွေကအဲဆိုတော့ဒါဒီဆောက်တဲ့အခါမှာလည်းဒါကတော့အပေးယူနေတစ်ခုပြီးတစ်ခုရပါပေါ့ဒါမျိုးတွေတစ်ခုပြီးနှစ်ခုရတယ်ဖြစ်နေဖြစ်မှာပေါ့ဒါမျိုးတွေလည်းရှိမှာပေါ့နော်အဲ့တော့လုတ်ပိုင်ခွင့်ပါညာဆိုတော့ဒါတော့ပြောကြအောင်လေသူကအစော်တွေဟိုအပေါ်ဆုံးနဲ့မှညီပြီးတော့လုတ်တဲ့အနေအထားမျိုးဖြစ်တာပေါ့
တခြားပုဂ္ဂလိကအလူရှင်တွေစေနာဝန်ထမ်းတွေကမုံတိုင်းတင့်ပြည်သူတွေအတွက်ကူညီမယ်ဆိုရင်ဟောလောက်ခွင့်ကန်ခွင့်ဘလောက်တိုင်းတာအထိရနိုင်ပါလဲ
ပုဂ္ဂလိကစေတနာရှင်နေနဲ့ကြတော့ဆက်ကဲလေးရှိတာပေါ့ဆက်ကဲရှိတယ်ဆိုတာကဗျာအဓိကကတော့အဓိကဆန်ပင်ကလာလဲဆိုတာမျိုးပေါ့နော်သူတဲ့ဆိုတဲ့အတိုင်းတာတခုကပန်မရမျက်စိနဲ့အကြည့်ခံရမျိုးလည်းရှိတယ်ဗျာဟိုအဖွဲ့ကြီးတွေကြတော့ဒါသူတို့ကအတွင်းနေအချင်းကြီးဗျာသူတို့ကငကိုတဲ့လက်တွဲပြီးလုပ်နေတဲ့အဖွဲ့ကြီးအဲ့တော့ဘသူတဲ့ဘာမှပြဿနာမရှိဘူး။တခြားလူတွေကလာလို့ဆိုရင်ဒီပတ်ဆံကကြည်တွင်းကလာတာလား၊ကြည်ပကလာတာလား၊ဘလို့သဘောမျိုးနဲ့လာလူတာလဲ။တပတ်ဆိုလှူတာဟုတ်အကြောင်းပြအိမ်မှာအဲတခြားလုတ်သွားနိုင်တာလည်းအများကြီးရှိတယ်လို့လည်းသူတို့ကသုံးသပ်မှာပေါ့နော်။အဲ့ခါကျတော့ဟို suspicion ကနည်းနည်းများတာပေါ့။ပြီးတော့သူတို့ကတချို့အတိုင်းသာဆက်ရခွင့်ပြုတယ်လို့ပြောထားရင်အဲစိတ်ရှိရှိလင်းလင်းပြောမထားဘူးပေါ့ဗျာ။နည်းနည်းအဲဘယ်တိုင်းတာဒီခွင့်ပြုရမလဲဆိုတော့ limit တွေကအတိအကျသတ်မှတ်ထားမျိုးမရှိတဲ့ခါကျတော့အောက်ပိုင်းကလည်းတချို့ဟာတွေတိတ်မလွတ်ပေးရဘူးပေါ့အဲအဲ့မှာအပေါ်နဲ့အောက်နဲ့ကြားမှာအဲ့လိုမျိုးပြဿနာရှိတာလေးပေါ့ပုံလီကြီးတွေကျတော့ဒါရိုက်ရိုက်ချက်ထိပြီးပြီးသားဗျာသူတို့လုပ်တဲ့ကိစ္စတွေကဘာမှပြောစရာမလိုဘူးအနေအထားမျိုးမှာပဲရှိတာပေါ့
စောစောကပြောရတဲ့စီနာဝန်ထမ်းပါမြန်မာနိုင်ငံမှာတိုက်ခတ်ခဲ့တဲ့သမိုင်းဝင် Nagis မုန်တိုင်းကြောင့်ဒုက္ခရောက်သွားသူတွေကိုကယ်ဆယ်ရေးတွေပြန်လည်ထူထောင်ရေးတွေလုပ်ဖို့ပြည်တွင်းကစေနာရှင်တွေအမြောက်အများကကြိုးပမ်းခဲ့ကြသလိုပြည်ပနိုင်ငံတွေကလည်းအလုံးရင်းနဲ့ဝင်ရောက်ကူညီဖို့ကြိုးပမ်းခဲ့ကြပါတယ်။ဒါပေမဲ့မြန်မာစစ်ဆိုးရအာဏာပိုင်တွေဟာတဘာဝဘေးဒုက္ခသည်တွေကူညီရေးပြန်လည်ထူထောင်ရေးမှာတော့အကန့်အသတ်ကြီးကြီးထားတဲ့အပြင်လက်လာပါအကျိုးစီးပွားအပေါ်မှာမူတည်ပြီးမှဆောင်ရွက်နေတဲ့အတွက်ဒုက္ခသည်ပြည်သူတွေအနေနဲ့လက်ခံရရှိသင့်တာတွေတောင်မှမရဘဲဖြစ်နေတယ်လို့သိရပါတယ်ခင်ဗျာ။